တူရကီနိုင်ငံကဆော်ဒီအရေဗျာကောင်စစ်ရုံးမှာထူးဆန်းစွာပျော်ဆုံးသွားခဲ့တဲ့ဆော်ဒီသတင်းတော့ဂျမေးခါရှူဂီနဲ့ပတ်သက်ပြီးတော့တိကျသမျှကိုထုတ်ဖော်ပြောကြားဖို့ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးမစ္စတာပက်စလက်ကတိုက်ထုတ်လိုက်ပါတယ်ပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကအစ္စတန်ဘူမြို့ကဆော်ဒီကောင်စစ်ရုံးတဲကိုခါရှူဂီဝင်ရောက်သွားတာကိုပဲနောက်ဆုံးတွေ့ခဲ့ရပြီးတော့သူပြန်ထွက်လာတာကမရှိပါဘူးဒီအကြောင်းဂျနီဗာကုလသမဂ္ဂလူခွင့်ကော်မရှင်နာမင်းကြီးယုံကဒီဗီဒီယိုသတင်းတော့အလီဆာရှလိုင်းသတင်းပို့ထားတာကိုတခင်မျိုးသက်ပြောပြပါလိမ့်မယ
်အောက်တိုဘာလ2ရက်နေ့မှာသတင်းတော့ဂျမဲလ်ကာရှူဂျီပျောက်ဆုံးသွားခဲ့တာပါဒါပေမဲ့အောက်တိုဘာလ15ရက်တနင်္လာနေ့ကမှတူရကီတိမှုတည်ရင်းဆိုင်ရာစုံစမ်းစစ်ဆေးသူတွေဆော်ဒီကောင်စီရုံးတဲ့ကိုဝင်ရောက်စစ်ဆေးဖို့အတွက်ခွင့်ပြုချက်ရခဲ့ပါတယ်အခုလိုခွင့်ပြုခဲ့တာအတွက်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ရှ်လက်ကကြိုဆိုလိုက်ပေမဲ့အခုလည်းပို့ပြီးလှုပ်ဆောင်ဖို့လိုနေသေးတယ်လို့ပြောပါတယ်ကာရှူချီပျောက်ဆုံးမှုအတွက်ပုံရင်းမြင်တာတဲ့စုံစမ်းစစ်ဆေးမှုတွေကိုပြည်ပြည်ဆောင်ဆောင်မြန်မြန်ဆန်ဆန်လုပ်ပြီးဖို့ဆော်ဒီအာရေဗျကိုရောတူရကီကိုပါတိုက်တွန်းခဲ့တာပါ1963ခုနှစ်ဗီယက်နာသဘောတူစာချုပ်အရတန်တမာရေးဆိုင်ရာကျင်းလုံခွင့်ရှိပေမဲ့ဆော်ဒီအရာရှိတွေအားလုံးကိုဒီကျင်းလုံခွင့်မပေးရတဲ့မဟာမင်းကြီးဒက်ရှလက်ကလိုလားသလိုဒီမှုနဲ့ပတ်သက်ပြီးတိမှုတည်ရင်းဆိုင်ရာစုံစမ်းစစ်ဆေးမှုတွေအားလုံးအနှောက်အယှက်မရှိအပြည့်အဝလုပ်စီခြင်းနေတယ်လို့လည်းမဟာမင်းကြီးရဲ့ပြောခွင့်ကရူပတ်ကိုဖီလ်က CEO ကိုပြောပါတယ်
We hope the lifting of immunity is absolute so they can investigate
လုပ်ကင်းလုပ်ခွင့်လုံးဝမပေးဖို့ကျွန်တော်တို့ညွှန်လင်းပါတယ်ဒါမှစုံစမ်းသူတွေအတွက်သူတို့စစ်ဆေးကြင်နာတွေနဲ့စစ်ဆေးဖို့လိုမယ်လို့ထင်တာတွေအားလုံးကိုစစ်ဆေးနိုင်မှာဖြစ်ပါတယ်ကောင်စစ်ဝင်ရုံးထဲမှာနဲ့ကောင်စစ်ဝင်ရဲ့နေအိမ်အပြင် CCTV မှာတွေ့ရတဲ့ကောင်စစ်ဝင်ရုံးထဲကထွက်သွားတဲ့ရင်တွေအားလုံးကိုပါစစ်ဆေးနိုင်မှာပါဒါကြောင့်အခြေခံအဖြစ်စုံစမ်းသူတွေစုံစမ်းကျင်တာအလုံးကိုစစ်ဆေးနိုင်မယ်သဘောပါ
။တင်းတော့ခါရှူကြီးကကောင်းရှင်းညုံတဲ့ဝင်သွားခဲ့တယ်ဆိုတော့ကိုရှင်းရှင်းလင်းလင်းသိထားပေမယ့်အဲ့ဒီချင်းကစပြီးသူ့ကိုမတွေ့ကြရတော့ဘူးလို့လဲကိုဗစ်ကပြောပါလေ။ဒါကြောင့်ဒီတင်းတော့ဘာဖြစ်သွားတယ်ဆိုတော့ကိုဆော်ရီအာနာဘန်ရဲ့ဘက်ကထုတ်ဖော်ပြောဆိုဖို့အတွက်တာဝန်ရှိတယ်လို့လည်းပြောပါလေ။ဆော်ရီအာရေဗျဘက်ကဖြေကြားပြောဆိုဖို့နိုင်ငံတကာဝန်ဝန်ဖိအားပေးမှုတွေလည်းညားလာနေပါလေ။ရှင်းတင်ပတ်တဲ့ sorry area မှာကျင်းပါမယ်ကြီးမားတဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာညီကကံကိုမတက်ဖို့အတွက်ဆုံးဖြတ်ကြတဲ့ကုမ္ပဏီတွေလည်းတနည်းတခြားတိုးလာနေတာပါ American နိုင်ငံခြားဝန်ကြီး Mike Pompeo ကတော့အင်ကာနေ့မှာပဲ sorry area နိုင်ငံ Riyadh မြို့ကိုရောက်နေပြီး sorry bin Salman နဲ့ sorry ancient member Mohammed bin Salman တို့နဲ့ဒီတင်တော့ပျောက်ဆုံးတဲ့ကိစ္စကိုဆွေးနွေးနေပါတယ်American တင်းတွေမှာတော့တင်းတော့ဆာချိုကြီးကောင်းစင်ယုံတဲ့လာခဲ့ပြီးတဲ့နောက်တေဆုံးသွားတယ်လို့ဒီလိုတေဆုံးရတာဟာသူ့ကိုစစ်ဆေးမင်းမြတ်ရမှာလက်လွန်သွားတာကြောင့် Sorry အနာပိုင်းရဲ့ဘက်ကထုတ်ဖော်ဝန်ခံဖို့ပြင်နေတယ်လို့ရေးကြပါတယ် Sorry အင်ချစ်မင်းသားကိုဝေဖန်တဲ့စာရေးရေးသားသူဆာချိုကြီးဟာ Washington Post မှာသူ့အမြင်ဆောင်ပါးကိုရေးနေသူဖြစ်ပြီးသူက American ပြည်အောင်စုမှာခိုးလုံနေသူဖြစ်ပါတယ်ဆာချိုကြီးကကောင်းစင်ယုံကနေသူ့ဟာသူထွက်သွားတာလို့ပြောဆိုပြီးသူတက်ခံရဲဆိုတော့ကို sorry အရင်းကြက်ကအရင်ဆုံးကညှင်းဆိုခဲ့တာဖြစ်ပါတယ်